ကုလသမဂ္ဂနဲ့ပေးပို့တဲ့စာနယ်ရိက္ခာနဲ့လူသုံးပစ္စည်းတွေဖားကန်ဒေတာကဒုက္ခသည်စခန်းကိုရောက်ရှိလာခဲ့ပေမဲ့ကုညီထောက်ပံ့မှုတွေကအကြီးအကျယ်လိုအပ်နေဆဲဖြစ်ပြီးအထူးသဖြင့်ဒုက္ခသည်ဥယေပိုးပြီးများတဲ့တပုန်နေမြေထဲမှာပိုးပြီးလိုအပ်နေတာပါဖားကန်ဒေတာမှာတော့လောလောဆယ်တိုက်ပွဲတွေငြိမ်သက်နေပေမဲ့ဒုက္ခသည်တချို့ကတော့အခုချိန်ထိအိမ်မပြန်ရဲပဲရှိနေကြတာပါဒီသတင်းအပြည့်အစုံကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးမှာပါ
ဟုတ်ကဲ့ဒီလဆန်းပိုင်းကစပြီးကချင်ပြည်နယ်အတွင်းတိုက်ပွဲတွေငြိမ်သက်နေခဲ့သလိုဒုက္ခသည်စခန်းတွေကိုနိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးဖို့အစိုးရကခွင့်ပြုလိုက်ပြီးတဲ့နောက်မှာတော့ကုလသမဂ္ဂရဲ့ကူညီထောက်ပံ့ရေးရင်တန်းဟာဖားကန့်ဒေတာဘက်ကိုရောက်လာခဲ့ပါတယ်။လုံခင်ဖားကန့်ရဲ့စိုင်းတောင်ဒေတာမှာရှိတဲ့ဒုက္ခသည်စခန်း30ကျော်ဒုက္ခသည်ဥယျာဉ်1000လောက်အတွက်ကိုစံစီစားနဲ့အခြားလူသုံးကုန်ပစ္စည်းတွေဒီရက်ပိုင်းအတွင်းမှာပဲဖြန့်ဝေခဲ့တယ်လို့ဒေတာကဒုက္ခသည်ရေဆောင်ရွက်နေသူတွေကပြောပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဌာနချုပ်လိုင်စာဒေတာဘက်ကဒုက္ခသည်စခန်းတွေမှာလဲလိုအပ်ချက်တွေရှိနေပြီးကုလသမဂ္ဂအဖွဲ့တွေလိုင်အောင်နိုင်ဖို့အတွက်ပြင်ဆင်နေတယ်လို့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကပြောပါတယ်
။လူတယောက်ရဲ့တက်ရှင်နေထိုင်ရေးတွေ့ပေါ့ဗျာ။ဒါတော့အားလုံးလိုအပ်တာပဲ။အဓိကတော့ဒီဆေးဝါးလဲဆေးဝါးဆိုတဲ့နေရာမှာဒီဟိုကလေးငယ်တွေအတွက်ဟိုကာကွယ်ရေးလုပ်ငန်းတွေပါလေဒါအများကြီးလိုအပ်မှာပါ။အဲတချို့နေရာမှာတော့ဒီစာရေးတောက်ရရလဲအခုတောက်ဖို့အခုစားဖို့အဲ့လိုခုပဲအဲ့လောက်ပဲရှိတဲ့ပုံစံလဲဆန်နေတချို့စခန်းတွေရှိတယ်ခင်ဗျာဒါပေမဲ့ကျွန်တော်ဘက်ကလည်းဖြစ်နိုင်သလောက်တော့တို့ရဲ့စာရေးတောက်ရပြတ်သွားအောင်ပြတ်လတ်မှုမရှိအောင်တော့တို့ဝိုင်းပြီးတော့ကြိုးစားနေကြတယ်ဒီ UNO ချာဖွဲ့လဲဒီလိုက်စာကိုတို့လာမလို့ပြောတယ်ဒါကြောင့်ကျွန်တော်ဘက်ကလည်းဟိုလာမဲ့လမ်းကြောင်းကိုကျွန်တော်ဟိုအကြောင်းပြန်ပြီးသားဒါပေမဲ့တို့ဘက်ကနေပြီးတော့ဟိုဘယ်တော့လာမယ်ဆိုတဲ့ကိစ္စတော့ဟိုရက်ကဒီအတိအကျမပြောနိုင်ဘူးခင်ဗျာလုံခဲ့တဲ့ပတ်တုန်းကတော့လုံခဲ့တဲ့ပတ်မှာသူတို့ရောက်အောင်လာမလို့ပြောတယ်ဒါပေမဲ့ကျွန်တော်လည်းဘက်ကလည်းဒီဘက်ကဟိုဆင်းသလုပ်ထားတာပေါ့ဗျာ
ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အစိုးရတက်အကြတင်းတစ်ခွဲကျော်ကြာတိုက်ပွဲကာလမှာတော့ဒုက္ခသည်တသိန်းကျော်ဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြရပြီး KIO ထိန်းချုပ်ရာတရုတ်မြန်မာနယ်စပ်ဒေသမှာတော့ဒုက္ခသည်6000ကျော်လောက်ရောက်ရှိနေတာဖြစ်ပါတယ်လောလောဆယ်ကချင်ပြည်နယ်အတွင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့ KIO ထိန်းချုပ်ရာဒေသကဒုက္ခသည်တွေဟာနေရရင်မပြတ်နိုင်သေးသလိုအစိုးရထိန်းချုပ်ရာဖားကန့်ဒေသကဒုက္ခသည်တချို့ဟာလည်းနေရရင်မပြတ်ရဲပဲရှိနေကြပါတယ်
။ဟုတ်ငြိမ်သက်တယ်ဆိုပေမဲ့ဟိုမှာစစ်ကြောင်းကရှိတယ်လေ။အများကြီးအခုရောက်နေတဲ့ဟာကျတော့သူတို့ကန်စီဘူးလို့ချောင်းချားဘက်ကပေါ့နော်။တန်တဲ့ဘေးကမော်ရွာတွေကပြန်လို့မရဘူးလေ။စစ်ကြောင်းရှိတယ်ဆိုတော့ဟိုဟာပေါ့ငြိမ်သက်တယ်ဆိုပေမဲ့ဒါကတည်းကညာဖြစ်မလားလို့ပေါ့ကြောက်လို့
ဒါကတော့ဒေတာကန်တယောက်ပြောတာပါအခြားဖားကန်ဒေတာကန်တယောက်ကလည်
းဒီမှာတိုက်ပွဲတွေလည်းမဖြစ်ကြတော့ဘူးဘာလို့အေးစေးစေးငြိမ်သက်နေတဲ့အနေထားလည်းဖြစ်ပြီးအဲတို့အေးချနေပြီလို့တော့ပြောလို့ရပြီပေါ့ခင်ဗျာဒါပေမဲ့တို့ပြစ်ဖြစ်တော့ဂျင်းခိုးလူမျိုးတွေပေါ့ဗျာတို့တွေကဒီကချင်လူမျိုးတွေဖြစ်တဲ့ဒါလူမျိုးဒီကရင်နဲ့ဆက်နွယ်တာနေလည်းရှိကောင်းရှိမှာပေါ့ဗျာဒါမျိုးတွေပတ်သက်မှာတို့မှာစိုးရိမ်စိတ်ကလေးတွေရှိကြတယ်ခင်ဗျာအဲ့တော့ဒီစုံရင်စိတ်ကလေးတွေပြတော့တော့ဘူးအေးချမ်းချမ်းနဲ့ပြန်လို့မိမိတို့နေရစီနေမှာနေလို့ရပြီဆိုတဲ့အနေအထားလေးကိုတက်ဆိုင်ရာအလားပိုင်းဖွဲ့စည်းနေတယ်ဝင်ဟောပြောစီယုံပြီးတော့မှအဲပြန်လည်ပြီးနေရချတာပြီးတော့ရနေတော့တဲ့အနေအထားမျိုးဖြစ်တယ်လို့တော့ကျွန်တော်တို့အဲ့လိုပဲမြင်နေခင်ဗ
ျဒေတာကန်တွေဒီလိုမပြန်ရဲတဲ့အဓိကအချက်ကတော့ KIO နဲ့မြန်မာအစိုးရအကြဆွေးနွေးနေတာတွေဟာတိကျတဲ့အဖြေတစ်ခုခုမရသေးတာဟာလည်းအကြောင်းတစ်ကြောင်းဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ်KIO အဖွဲ့နဲ့အစိုးရညီချင်းရေးကိုယ်စားလှယ်တွေဟာဒီလမကုံမီဆွေးနွေးဖို့ရှိနေပြီးဘယ်နှစ်ဘယ်နေရာမှာဆွေးနွေးမယ်ဆိုတာကိုတော့ညှိနှိုင်းနေဆဲဖြစ်ပါတယ်။မနေ့ကတော့အစိုးရရဲ့ညီချင်းရေးကိုယ်စားလှယ်အဖွဲ့ဟာ KIO အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့17ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ကိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့ထောက်ရညီချင်းရေးရရှိဖို့အတွက်ချင်းပိုင်မြို့မှာတွဲဆောင်ဆွေးနွေးခဲ့ပါတယ်။ဒီလိုမဆွေးနွေးမီနဲ့ဆွေးနွေးတဲ့နေ့ရက်တွေမှာတော့ UNFC မှာပါဝင်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့စိုးရတက်ဖွဲ့အကြားမှာအ ਨੇ ဆုံးတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပါတယ်။ဒီကနေ့အခြေအနေကိုတော့ SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုင်လာကအခုလိုပြောပါတယ်
။မနေ့က10နာရီခွဲဆော့ပြစ်တယ်လေ။ဟာဒီတော့ဖြစ်တော့ညနေပိုင်းနဲ့စီတော့သူတို့လက်နဲ့ချင်းနဲ့ဝေးရနေပြီးဖြစ်တယ်ပေါ့။အခုကကျွန်တော်တို့ဒီနေ့ကနေရာကိုတို့တက်ဖို့စူးစမ်းနေတော့မဟုတ်နော်တို့တက်လာရင်တော့ဖြစ်မယ်လေ
ဒီတိုက်ခိုက်မှုတွေအတွင်းမှာတော့တိုင်ရန်မြို့နယ်အတွင်းကလာဟုရွာဆေးရွာလောက်ဟာတိုင်ရန်မြို့နယ်မိုင်းကောင်ရွာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့လဲဒေသခံတွေကပြောပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တောပေါင်းအိုဟိကင်တန်းနာဟာမြန်မာနိုင်ငံကို9ရက်ကြာလာရောက်ပြီးတဲ့နောက်ဂျနီဗာမြို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ရုံးကထုတ်ပြန်လိုက်တဲ့ဗိုလ်တူးနေ့ကကြေညာချက်ထဲမှာတော့လုံခြုံရေးပြည်ထနာဟာအကူအညီပေးရေးလုပ်ငန်းတွေအတွက်စိန်ခေါ်မှုတွေဖြစ်နေစေပဲလို့ပြောဆိုထားပါတယ်။ဒ တချိန်တည်းမှာပဲကချင်ပြည်နယ်အတွင်းစစ်တပ်ရဲ့လွှမ်းမိုးမှုတွေကြောင့်ပွင့်လင်းမြင်သာမှုတွေအားနည်းပြီးလူခွင့်ရေးချိုးဖောက်မှုတွေလည်းရှိနေဆဲဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ။